အခုလိုရိုဟင်ဂျာရေးကိစ္စနဲ့ပတ်သက်လို့တရုတ်နဲ့ရုရှားကိုနိုင်ငံတကာအနေနဲ့ဖိအားပေးဖို့မြန်မာလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်ကတိုက်တွန်းခဲ့တာနဲ့ပတ်သက်လို့မြန်မာနိုင်ငံလူ့အခွင့်အရေးကိစ္စနဲ့ပတ်သက်လို့ပြင်ပကအနေဖိအားပေးတာဟာအလုံးမဖြစ်နိုင်ဘူးလို့တရုတ်နိုင်ငံဘက်ကတုံ့ပြန်လိုက်ပါတယ်။ဒီလိုဖိအားပေးခြင်းဟာဘသူကိုမှအကျိုးမဖြစ်စေဘဲအခြေအနေတွေပဲပိုပြီးရှုပ်ထွေးဖို့ဖြစ်လာခြင်းရှိတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရအမျိုးသမီးဟွာချူရင်ကပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာအခုလိုပြောသွားတာပါ
那么外部在人权问题上施加压力无助于缓和形势解决问题可能反而会使问题呢更加的
လူခွင့်ရင်းနဲ့ပတ်သက်လို့ပြင်ပကဖိအားပေးဆောင်ရတဲ့ဟာပြဿနာဖြေရှင်းရေးကိုအထောက်အကူမဖြစ်စေပါဘူးပိုပြီးတော့သာရှုပ်ထွေးသွားနိုင်ပါတယ်ဒါဟာမြန်မာနိုင်ငံအတွက်ရောအိမ်နီးချင်းတွေနဲ့နိုင်ငံတကာအတိုင်းအဝန်းအတွက်ပါအကျိုးမဖြစ်ပါဘူးဒါကြောင့်မြန်မာနိုင်ငံအနေနဲ့သူ့ပြဿနာကိုကိုယ်တိုင်ဖြေရှင်းတဲ့နေရာမှာအထောက်အကူဖြစ်စေဖို့ပြင်ပနိုင်ငံတွေပြင်ပအဖွဲ့အစည်းတွေနဲ့ပြင်ပလူပုဂ္ဂိုလ်တဦးချင်းစီအနေနဲ့အပြုသဘောဆောင်တဲ့ဝင်ကျင်တရက်ကိုဖန်တီးပေးနိုင်ဖို့ကျွန်မမျှော်လင့်ပါတယ်
တရုတ်နဲ့ရုရှားနိုင်ငံတွေဟာအရင်စစ်ဆိုးရတခြားမှလည်းမြန်မာနိုင်ငံလူ့အခွင့်အရေးနဲ့ပတ်သက်လာရင်ဒါဟာပြည်တွင်းရေးကိစ္စဆိုပြီးဆန့်ကျင်ခဲ့ဘူးပါတယ်။အခုရိုဟင်ဂျာကိစ္စမှလည်းမြန်မာအစိုးရကိုစာနာပြုပြသလိုကုလသမဂ္ဂမဲခွဲဆုံးဖြတ်ချက်တွေမှလည်းမြန်မာနိုင်ငံဘက်ကရှိနေတာပါ။ဒါကြောင့်လည်းမြန်မာနိုင်ငံလူ့အခွင့်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေမှထောက်ခံပါဝင်လာစေရေးနိုင်ငံတကာအနေနဲ့ဖိအားပေးဖို့ဆိုပြီးလူ့အခွင့်အရေးအထူးကိုယ်စားလှယ်ကတိုက်တွန်းခဲ့ပါတယ်ရှင်။